ဘုရားရှင်45ဝကာလကြာအောင်45နှစ်တာအတွင်းဟောဖို့ညွှန်ပြအပ်တော်ရတော်ဘုံမြောင်းများစွာတည်းကဏိဒါနဝကတန်ယုတ်ဏိဒါနတန်ယုတ်ထဲကလာရှိတဲ့ငကရတုတ်တံအရှိခံတရားတော်ပါတရားပါဠိပါဠိနာမည်လေးကိုပဲဘုရားရှင်တုတ်တံမူရင်းလေးကိုပဲကြည်ညိုခွင့်ပြုကြအောင်နော်ပြန်ပြောပါဦးပါတုတ်တံလည်းငကရတုတ်တံအရှိခံတရားတော်ဒီတရားတော်ဟာဘုရားဖြစ်ပြီးတော့မှဇေတဝန်အကြောင်းတရင်သုံးတော်မူတဲ့အချိန်ပရိသတ်၄ပါးဆင်ရင်တဲ့အချိန်မှာဟောပြီးတဲ့တရားလို့ခေါ်တယ်နော်။ညစွာဘုရားရှင်ဒီနေ့မှတရားဟောခြင်း၃ခြင်းဟောလို့ရှိတယ်တဲ့။ဒါအနည်းဆုံးဟော၃ခြင်းပေါ့။ဒီရားထဲမှာလည်းပဲပြမနာတိပုံနာတိယဟန္တော်တိအတိတိယဟန္တော်တိတိဘေခုနိမာတိတိယဟန္တော်ပရိကဘေခုနိမာတိပြမနာတိဝတ္တတိစတဲ့အတိတိပုံနာတိတတိသူရွယ်တိဘယင်တိရောက်ပြီးတော့ဟောရတဲ့အချိန်ကလည်းမနည်းဘူးနော်ယခုလိုဘုန်းကြီးတို့အပိုင်း၃ပိုင်းထားပြီးတော့ဟောပေးနေတယ်လို့ပေါ့ဘုရားရှင်လက်ထက်တော်တုန်းကအနေပိုင်းတစ်ချိန်မှာမြတ်စွာဘုရားအဓိကပရိသတ်တွေညောင်းမြတ်စွာအဖူမျောခံတရားဟောပြီးနေ့လယ်ပိုင်းမှာလည်းဖူမျောခံတရားဟောပြီးညနေပိုင်းမှာလည်းဖူမျောခံတရားဟောပြီးတရားဓမ္မတွေကတော့ရရှိတဲ့အချိန်ကိုကြိုကြိုစားစားဖြင့်ဘုရားဖူတရားနာလေးရှိကြတယ်အဲ့တော့မြတ်စွာဘုရားကိုလည်းဖူမျောခြင်းတရားတော်နာကြူခြင်းအဲ့ဒီတော့သူတို့ရဲ့အတွေးခေါ်တဲ့မှာကတော့လောကမှာဗုဒ္ဓဆိုတာအတုမရှိတဲ့သူတော်ကောင်းကြီးဟုတ်တယ်လားအနိုင်မဲ့ဗုဒ္ဓလို့ခေါ်တယ်မိတိပုဂ္ဂိုလ်တို့နဲ့နှိမ့်ဆလို့မရတရားမြန်မာသာဝရတို့နဲ့လည်းနှိမ့်ဆလို့မရအသိဉာဏ်ကနော်ဒီတော့ယူပါကာယရုပ်ပုံတရံကြည့်လိုက်ပြန်တော့လေရသော်ဘုရားရှင်နဲ့ရောင်ကြီးတော်ကဒီလာပိတော်ဒိတာမြေသောဩဒတာပပကရောင်ကြီးတော်6ွယ်တို့သည်တလံမြလောက်ကပင်ကွန်မျိုးပြီးရှိနေတယ်နော်ဘယ်ပုဂ္ဂိုလ်တယောက်မှလာပြီးပြုပြင်ခြင်းမရှိပဲခန္ဓာကအလိုဖြူဖြစ်ဖြစ်တကယ်တည်းရောင်ကြီးတော်အမြဲတမ်းကွန်မြူလေးရှိနေတာအဲဒီလိုရောင်ကြီးတော်ကွန်မြူပြီးရှိနေတဲ့အတွက်တန်ကြောင်လဲအတုမရှိပုဂ္ဂိုလ်ဖြစ်တယ်ပြီးတော့ညာယဘာယာတိကာယတာတဲ့ဘယ်လူမျိုးဘယ်ပုဂ္ဂိုလ်မဆိုဘုရားရှင်စကားကိုနားထောင်တယ်နားလည်တယ်နော်ဘုရားစကားကိုပြောလိုက်ပြီဆိုရင်ဘုရားရှင်အဆုံးမဟာဘုရားတကူတော်ကြောင့်ဘယ်နိုင်ငံကပဲလာလာဘယ်ပုဂ္ဂိုလ်ဖြစ်ဖြစ်ဘုရားစကားကိုအကုန်နားလည်တယ်အသီးပုဂ္ဂလဘာသာပြန်စရာမလိုဘဲနဲ့နားလည်အဲ့ဒီလောက်ထိကိုအနိုင်မဲ့ဂုံကြီးမားတဲ့ဘုရားရှင်ဘုရားရှင်ဆုံးမတရားတော်တွေကိုနာယူခွင့်သုံးသပ်ခွင့်ဆင်ခြင်ခွင့်ရသွားပြီဆိုရင်များသောအားဖြင့်အပေတကားပိတ်ကုန်ကြ။ဗာတကားပိတ်ကုန်ကြ။ပေတကားတွေပိတ်ကုန်ကြတယ်။ဘာဖြစ်လို့လဲ။တရားနဲ့နှလုံးသွင်းတာကို။နော်။သူတို့ရဲ့စိတ်စဉ်ထဲမှာကအလွန်အလွန်ဘုရားရှင်ကိုအားကိုးကြအာကိုရာအဖြစ်နဲ့စိတ်ထဲမှာဒဇိုင်းမှန်မှန်နှလုံးသွင်းနေရှိ။အ အကုရာအာထာရာဖြစ်တဲ့ဆိုင်မမရှိနေလေတော့ဘုရားရှင်ကိုတရင်ကြလဲကိုကခန္ဓာတစ်ခုလုံးမှာစိတ်သိမ်းမွေ့ထားလောက်အောင်ဒီခံစားရတယ်။ဒါကြောင့်ဗုဒ္ဓဗုဒ္ဓသည်ကိတ္တယံတတ္တကာယေယပိတိဘဝိတိသဘုဒ္ဓိတတ္တဘုရားဘုရားဆိုတဲ့သကလုံးကိုကြားလဲရသည်ရှိတော့ကာယေယပိတိဘဝိတိခန္ဓာကိုယ်ကပိတိတိဖြစ်တယ်။ဘုရားဆိုတဲ့သကလုံးကိုကြားလိုက်တဲ့အချိန်မှာဘာဖြစ်လဲ။ဣတိဓမ္မောဓမ္မောတိကိဉ္စီယံတသကာယေယပိတိဘဝတိတရားတရားဆိုတဲ့အတန်ကိုကြားရပြန်လို့လဲနှလုံးသားထဲမှာရွှင်လန်းပြီးပိတိဖြစ်တယ်ဓသမိသံဃောသံဃောတိကိဉ္စီယံတသကာယေယပိတိဘဝတိသံဃာသံဃာယရဏပေါ်တယ်ဆိုလိုက်ကြလိုက်ကွာကြားလိုက်တယ်ဆိုရင်ခန္ဓာတကိုယ်လုံးကိုစိတ်သိမ်းမွေ့ထားလောက်အောင်ဒီခံစားကြတဲ့အဲ့ဒါလောက်ထိကိုသူတို့ရဲ့စိတ်ဆင်ထဲမှာဘုရားပေါ်မှာကြီးညိုနိုင်တဲ့တရားတတ္တိရှိတယ်တရားပေါ်မှာသံဃာပေါ်မှာကြီးညိုလေးစားတတ်တဲ့စေဒနာတရားစွန့်အားရှိတယ်ဘုန်းကြီးတို့တရားဓမ္မတွေအဲ့ဒါလို့ရှိလားရှိနော်တော်သေးတာပေါ့တုံလောက်အောင်ထိကြီးညိုမှုကြီးတဲ့ပုံလွန်ချပါတယ်ဘုရားရှင်ကိုကြီးညိုမှုတရားတရားနော်ဘုရားရဲ့အနိုင်မဲ့ဘုရားဘုရားရှင်အတူမရှိတဲ့ဘုရားဘုရားရှင်ဂုံဘုံတွေကိုညံနဲ့ထုတ်ပြီးတော့ဩလူတွေပြန်မတတဝါတို့ပူဇော်တို့ခံတော်မူအလုံးစုံတရားတိတော်မူမြတ်စွာဘုရားအတိညာဝိဒါအရှင်သရဏတို့ပြည့်စုံတော်မြတ်စွာဘုရားမစွာဘုရားမစွာဘုရားကောင်းသောစကားကိုမိတ်တော်မူတဲ့မြတ်စွာဘုရားမကောင်းသောအကုသိုလ်ဓမ္မသိများစိတ်ကြွေရမလဲပြည့်တော်မူကြံစည်တော်မူသောဘုရားအလုံးစုံသောတရားသိမြင်တော်မူပြီးတော့တတ္တဝခတ်သိန်းတို့ဤစရိုက်အားလျော်စွာသိမြင်တော်မူသောမြတ်စွာဘုရားသုံးမတတ်သောပုဂ္ဂိုလ်ဒုဒ္ဓမပြစိတ်အားဖြင့်ဆုံးမတော်မူနေသောတတ္တိရှိတော်မူသောမြတ်စွာဘုရားဘုရားရှင်ကိုသိလို့ကစိတ်နဲ့မေးဘုရားကနှုတ်နဲ့ဖြေတယ်နော်ဘာဝရီပုံနာတို့ပိတေကတော်တွေပေတင်သုံးပုံကျွန့်ကျင်လိမ်မာထားတယ်ဘုရားလို့ပြင့်ရကြောတန်ကြာဝတ်ဒါပေမဲ့ဟိုကလည်းဘုရားတည်းကဘုရားတွေများလုံးလို့မသွားဖြစ်ဘူးလူတင်ပြတော့ဘုရားဘလို့ရှိတဲ့ဘုရားစီကပြန်လာတဲ့ပုဂ္ဂိုလ်တွေကအလွန်သိမွေးတဲ့အတိတ်ရရသွားတာဖုံးနေတယ်သို့တော်ဘုရားမှန်မမှစိတ်နဲ့သာသွားမိဖို့ကဲအာဇိတလူလင်တို့မလို့ပွားကြဘုရားမှန်မမှမင်းတို့စိတ်နဲ့မီးဘုရားဆင်းရဲဆိုရင်နှုတ်နဲ့ဖြေလိမ့်မယ်အဲ့ဒါလိုအာဇိတလူလင်တို့ဘာဝရီဘုံနာကြီးအသက်190ရှိနေတဲ့ဘာဝရီဘုံနာကြီးကမေးဖို့ခိုင်းဟိုကြတော့တရားရှင်ကခလန်းလန်းလေးကခက်အကဲခက်ပြီးကြည့်တယ်သိနေမေးလျှောက်တယ်သင်္ခါရဒီမြဲပါသလားအေးအာဇိတသင်္ခါရတရားမှမြဲဘူးကွာဟာမမီးသင်္ခါရတရားတွေချမ်းသာပါသလားအဇိဒသင်္ခါရတရားတွေမချမ်းသာဘူးဆင်းရဲနေတယ်သင်္ခါရတရားတွေဟာကိုယ်ပဲကိုယ်ပိုင်ကွက်တာရှိပါရဲ့လားမရှိဘူးကွာဒီသင်္ခါရတရားတွေကိုကိုယ်ပြုသလားငါဘယန္တီอยู่မอยู่ဘူးကွာသူတပါးပြုတာလားငါဘယန္တီอยู่မอยู่ဘူးကွာမိမိသူတပါးနှစ်ဦးသားကြောင့်ဖြစ်တာလားငါဗျာတိယူမိဘူးကွအဲဒါလို့ဘုရားတွေမိတိုင်းမိတိုင်းမှာစိတ်နဲ့မိလိုက်ဘုရားရှင်ကနှုတ်နဲ့ဖြေတယ်ဒါဘာရဲ့စွန့်အားတဲ့ဘုရားရှင်ရဲ့ သူတစ်ပါးတို့ရဲ့ဉာဏ်ကိုသိတဲ့သူတစ်ပါးစိတ်ကိုသိတဲ့ဉာဏ်တည်းဟုတ်လားအာသယာနှုတ်တရားဉာဏ်တော်ဒီဇိုင်းနာလျော်စွာသိတယ်ဒီပုဂ္ဂိုလ်တယောက်အတိတ်ကဘယ်ပါရမီပြန်များဖြည့်ခဲ့တယ်လဲဖြတ်ကနေဉာဏ်နဲ့ထောက်ဇိုင်းအားလျော်စွာတွဲပြီးဟောလိုက်ခါတဲ့သောတာပန်တည်ဒီလူတရားဓမ္မတွေဖះနဲ့တွေ့လဲသိကောင်းမှာပါမကောင်းဘူးလားဘာဖြစ်လို့တခါနဲ့မှာဘာဖြစ်စီဘာဖြစ်သွားနိုင်လဲဟွတခါနဲ့မှာအကုန်လုံးယဟန်တာလောက်ဖြစ်သွားနိုင်တယ်မသိဘူးဟွဘုရားရှင်ကဇရိုက်နဲ့တက်အောင်ဟောပေးတာကိုအ ਨੇ စုံတမက်တဖို့ပေါ့ဗျာတထိုင်တဲ့တထိုင်တဲ့မှာဟောကြီးဟောကြီးနဲ့เนาะအဲ့ဒီတော့ပုဂ္ဂလိဇလံပုဂ္ဂိုလ်ဤအလိုအဆတရားကိုသိပြီးတော့ဟောပေးတတ်ခြင်းကြောင့်တရားတွေ့မမြန်ဘူးလားမပင်ပန်းပေါ့အခုတော့အင်းအင်းရောအမထုတ်ရဘူးဟုတ်လားအခုကြတော့ဘာဖြစ်လဲအာပါပါရှင်ကလည်းမသိသေးဘူးကိုရောနာရေးကြည့်တာမှလားမသိဘူးเนาะအဲ့ဒါလိုကိုတွေးလာတာမကွက်ကလည်းမကဝေဒနာတွေပြင်းထန်သိဆိုတာကတကယ်လို့ဘုရားရှင်နဲ့သာတွေ့မယ်ဆိုရင်ယောဂီတို့မှပေါ်နေတာလေးထောက်ပြမှာပေါ့အဲ့ဒီသဘောကိုကြည့်ဘုရင်တို့လမ်းလမ်းပြောတယ်ခန္ဓာရဲ့သဘောလက္ခဏာဝေဒနာရဲ့လက္ခဏာတက်ကိုလမ်းကြည့်ငါမလုံးနဲ့ငါမချုပ်နဲ့ခန္ဓာအလုံးမှာငါမချုပ်စေနဲ့ငါမရောစီငါနာတယ်ငါကျင်းတယ်ငါကြိုက်တယ်ငါဒိဋ္ဌိမကစီနဲ့သဘောလက္ခဏာပြန်ကြည့်ဘုရားကဒီတိုင်းဟောသွားမှာပါပဲဟောလို့ဉာဏ်တရားဉာဏ်ရှိတဲ့ပုဂ္ဂိုလ်ကအော်မြတ်စွာဘုရားငါခန္ဓာဖြစ်စဉ်ဟောနေပါဒါကိုဉာဏ်တွဲပြီးကြည်ရင်ကြည်ရင်နဲ့ပင်လျင်မဆိတ်ဖို့စိတ်တွေဖြစ်သွားမှာပါပဲနော်အဲ့တော့မြတ်စွာဘုရားရှင်ကပွင့်တော်မူပြီးတော့တနေ့တော့အရှင်ကံလဒေရဝံအကြောင်းတရင်သုံးတော်မူတော့ယံတို့ငါဖယားရှင်တစ္ဆာလေးပါးကိုမသိမိအလောင်းတော်ဘဝဖြစ်စဉ်မှာတစ္ဆာလေးပါးမြတ်တရားကိုသိရန်အတွက်ကျင့်သုံးနေတဲ့အရှင်တနေ့အရှင်မှာအဘယအလောင်းတော်သုံးသတ်တော်မူတယ်ဒီခန္ဓာကိုယ်ကြီးဒီအိုနေရတယ်နာနေရတယ်သိနေရတယ်အော်သူ့ကြည့်ကြည့်ကိုယ်ကြည့်ကြည့်ဘယ်ပုဂ္ဂိုလ်ကြည့်ကြည့်ပိုးရရမှအကုန်လုံးလောတမျိုးလုံးတနေငါလုံးတကဘာလုံးမှရှိတဲ့တတ္တဝါတွေအမိနာမတွေကကွဲနေတာသဘောကတော့ခန္ဓာ၅ပါးတည်းပဲသဘောကဒီနေ့လူပေါင်း1900ဘလောက်ရှိရှိခန္ဓာကဘယ်နှပါးလဲသုံးတရံလေးတာဒရတ္တာမတူတာဟုတ်တယ်လားတကတ်တို့ဒရတ်တို့တကတ်တာနဲ့လွဲတာပရမတ်ကတော့အတူတူပဲခန္ဓာ၅ပါးယုတ်တရားနံတရားပါပဲဒရတ်အရှင်ကတော့ယဟန်ရဲ့အမျိုးသားရဲ့သီလရှင်ရဲ့အမျိုးသမီးရဲ့ဆိုပြီးတော့လာပုံတရံကတော့သမုဟပညာတန်တန်နဲ့ပညာကြီးကတော့ရှိနေတယ်ခောဝေဇယပုံတရံလေးရတော့သူ့ပုံတန်းကိုရှိနေကြတာပဲတန်တန်နဲ့ပညာကဏပညာပုဂ္ဂလပညာအဲ့ဒီပညာဝေါဟာရတဲကတော့တယောက်နဲ့တယောက်တူသလားကိုယ်လည်းမရှိပါနဲ့။နော်။သမုဟပညာပေါင်းစုထားတာခန္ဓာ၅ပါးပေါင်းစုထားတာကိုယောက်ျားလို့တော်၎င်းမိန်းမအားဖြင့်တော်၎င်းဘုန်းကြီးရဲ့သီလရှင်ရဲ့လို့တော်၎င်းနာမည်ဒီကွဲကွဲပြားပြားပညာနေပေတည်းမှခွဲခြားတယ်။သို့သောပရမတ်မြေလုံးနဲ့ကြည့်ရင်ဘုန်းကြီးလည်းမရှိအမျိုးသားလည်းမရှိသီလရှင်လည်းမရှိမျိုးသမီးလည်းမရှိဘူး။ဟုတ်လား? ရှိနေတာလေးကခန္ဓာ၅ပါးသာရှိတယ်ခန္ဓာဘယ်နှပါးရှိဒါဒိဋ္ဌိနဲ့မိမိညာနဲ့မှပြုတ်နေဖို့လိုတယ်နော်ခန္ဓာ၅ပါးသာရှိတယ်ဘာဖြစ်လို့ကိုယ်နာမည်လေးတက်ကိုခြာကြည့်လိုက်ယနေ့အပြင်တခါဥဒန်းသောဆိုတဲ့နာမည်ဇဘင်မာဇဘင်ကိုလည်းဥဒန်းသောခေါ်လို့မရဘူးရလားမွေးညံ့ခြင်းနဲ့သဘေမွေးညံ့ရှိတဲ့လက်တဲ့တွေခေါ်လို့ရသလားမရပါဘူး။အယိတုအယိဘခေါ်လို့ရသလားမရပါဘူး။ဒါအကျောဟာဥတန်းသောပဲအတဟာဥတန်းသောပဲအယုဟာဥတန်းသောခေါ်လို့ရသလားမရပါဘူး။အဲ့ဒါသူ့နေရာနဲ့သူခေါ်ဝေသုံးဆွဲထားတာပညာအဖြစ်ဒီ32ပါးသောသောတာသားကိုစုစည်းထားတာကိုပင်နေဘယ်လိုနာမည်ထည့်ထားလဲဥတန်းသောအဖြစ်ပညာအဖြစ်ခေါ်ဝေသုံးဆွဲဖို့အတွက်ထည့်ထားတာသမုဒိပညာအဖြစ်တန်တန်ရပညာအဖြစ်ကဏပညာအဖြစ်အတ္တပညာအဖြစ်ထည့်ထားတာသမုဟပညာအဖြစ်ထည့်ထားတာပေါင်းစုထားတာအဲ့ဒီပညာကိုကြီးလိုက်တဲ့ချိန်မှာမရှိမရှိဆိုနာမည်ဆိုတာမရှိပါလားသိသွားပြီဟုတ်လားကြည့်မြတ်ဦးဆရာတော်ဆိုတာသဘင်ကိုခေါ်သလားခေါင်းကိုခေါ်သလားလက်တွေရှိတွေခေါ်သလားဝမ်းပါကြီးခေါ်လားမရှိပါဘူးထံမယ်လေးထည့်ထားတာခေါ်ပေဖို့30ဘောအတွက်ဟုတ်လားပညာအပြည့်ထည့်ထားတာပါနားလည်ပြီနော်ပါရမတ်မျက်လုံးနဲ့ကြည့်တဲ့အခါမှာမရှိဘူးရောက်စားတော့လည်းမရှိဘာ၅ပါးရှိတယ်အဲ့ဒီခန္ဓာ၅ပါးဆိုတဲ့နေရာမှာရူပခန္ဓာဆိုတဲ့ရုပ်တရားပါသဘောရှိဝေဒနာခန္ဓာကသင်ညစ်ခန္ဓာကသင်္ခါရခန္ဓာကတို့ပြန်စိတ်ဆောင်မှုတော့ဝိညာဉ်နဲ့ခန္ဓာကသိမှုသဘောအစုဖောက်ပြန်မှုသဘောအစုခံစားမှုသဘောအစုမှတ်သားမှုသဘောတို့ပြည့်ပြည့်စိတ်ဆောင်မှုသဘောတို့သိမှုသဘောအစုအဲ့ဒီ၅စုစုထားတာကိုပင်လျင်ခန္ဓာလို့ထင်တာလား၅ပါးခန္ဓာနားလည်ပြီနော်၅ပါးသောအစုအဝေးတည်ထားတဲ့ခန္ဓာကြီးနားလည်ပြီနော်ငါးပါးသာဟုတ်တယ်ယောက်ျားမဟုတ်မိန်းမပုဂ္ဂိုလ်တော်မဟုတ်ဘူးနားလည်ပြီနော်သူတ္တိငါးပါးသောခန္ဓာတ္တိသည်ဖောက်ပြန်တတ်တဲ့သဘောတ္တိရှိတယ်ဖောက်ပြန်တတ်တဲ့သဘောကိုယောက်ျားမိန်းမပုဂ္ဂိုလ်တော်လို့ပြောလို့ရမလားဝေဒနာသင်ညာသင်္ခါရဝิญဉ်ဆိုတဲ့နာမ်ခန္ဓာ၄ပါးကိုအချင်းချင်းယင်နာမခန္ဓာ၄ပါးတို့မှာဝิญဉ်နဲ့ခန္ဓာကပြဋ္ဌာန်းတာခြင်းကဝิญဉ်နဲ့ခန္ဓာဝิญဉ်နဲ့ခန္ဓာသိမှုသဘောဝิญဉ်နဲ့ခန္ဓာကပြဋ္ဌာန်းနေတော့မနောပုပ္ပိကမ္မတ္တမမနောတိရမနောဣနေမယမနတာတိဘရုထိနဝါစေဘာတတိဝါကရောတိဝါလို့မြတ်စွာဘုရားဟောတော်မူခြင်းအတွေ့အကြုံတော့နာမခန္ဓာ၄ပါးတို့မှာဝิญဉ်နဲ့ခန္ဓာကပြဋ္ဌာန်းထားခြင်းကြောင့်စိတ်ဝิญဉ်နဲ့ခန္ဓာစိတ်ဝေဒနာသိညာသိခါရကစေတသိက်ခံစားမှုရဲ့မှတ်သားမှုရဲ့ပြည့်ပြည့်စိတ်ဆောင်မှုကစေတသိက်ဟုတ်တယ်လားအဲ့ဒီစေတသိက်ဒီဘုသူကိုမိရဝิญဉာဏ်နဲ့ခန္ဓာကိုမိရတယ်ဟုတ်လားဒါဆိုရင်အဲ့ဒီနာမ်ခန္ဓာ၄ပါးထဲမှာခေါင်းဆောင်ကဝิญဉာဏ်နဲ့ခန္ဓာသိမှုသဘောကနန္တရာညာဆိုတာသိတတ်တဲ့သဘောနာဆိုတာပါလေနာမတိတိနာမအာရမဏစေနတိအတော့အရင်ကိုကြံစီတွေးတော်တတ်တဲ့တွေ့တယ်ဘာလို့ခေါ်ပါလိမ့်ဉာဏ်တရားလို့ခေါ်တယ်အရင်ကိုကြံစီတွေးတော်တတ်တဲ့တွေ့တာကြောင့်ဉာဏ်တရားမြင်စိတ်တွေကိုသိတဲ့ကြားစိတ်တွေနာစိတ်တွေစားစိတ်တွေယာနာကောင်းစီကြံကျွတ်တော်မှုသိတဲ့သဘောမှန်တဲ့များတို့ကိုဉာဏ်တရားသိတတ်တာကဉာဏ်တရားမသိတတ်တာကယုတ်တရားယောက်ခန္ဓာကြီးကဘာမှမသိတော့သူကသိတာကမသိတာကဒါအကျဉ်းစားအပြင်ခွဲလိုက်တော့ယောက်ျားမိန်းမပုဂ္ဂိုလ်တစ်ပါးပျောက်သွားပြီယောက်ျားခေါ်ဝေစရာမရှိမိန်းမခေါ်ဝေစရာမရှိဘုန်းကြီးသီလချင်းခေါ်ဝေစရာမရှိအာနဲ့ပါရှိနေတယ်ကိုမြန်မာဗမာလို့ပြောရင်ဖောက်ပြန်မှုသဘောအစုနဲ့သိမှုသဘောအစုဒါပဲရှိတယ်ဖောက်ပြန်တကူလုံးမှာဖောက်ပြန်တဲ့သဘောတတ္တိတစ်ခုနဲ့သိတတ်တဲ့သဘောတတ္တိဒါလေးနှစ်ခုပဲရှိတယ်။ကိုယ်ကိုယ်ကမြင်ဖို့လိုတယ်နော် ဘုရင်တို့ဟောတဲ့ဟောတိုင်းမှာတရားဓမ္မတွေကိုယ်ခန္ဓာကိုခြုံပြီးကြည်ထားတရားနာတဲ့ဆိုတာဟောတဲ့ပုဂ္ဂိုလ်ကခန္ဓာထောက်ပြီးတော့ဟောပြနေရင်နာယူတဲ့ပုဂ္ဂိုလ်လည်းခန္ဓာကိုညာနဲ့မျက်စိနဲ့မေးပြီးတော့မျက်လွှာချပြီးခန္ဓာကိုစိုက်ပြီးကြည့်ပြီးတော့ဖြေရတယ်အဲ့ဒါလို့ခန္ဓာရှိကိုညာပြီးနဲ့ကြိုက်ပြီးကြည့်ပြီးတော့ဖြေတတ်တဲ့အဖြေကိုမှသစ္စာလို့ပြောတယ်အမှန်ဖြေတာအမှန်သိပြီးတော့ဖြေတာအမှန်ကြည့်ပြီးတော့ဖြေတာခန္ဓာရှိကိုအမှန်ကြည့်ပြီးတော့အမှန်သိပြီးတော့ဖြေနေတာဟုတ်တယ်လားအဲဒါလို့သူများပြောတော့ယံတုံမန်လို့သူများပြောယံတုံမန်တော့ဖြေနေတာကတော့အမှန်မသိပါယံတုံမန်လို့မျိုးတရားအသိနဲ့ဖြေတာမဟုတ်ဘူးတော့ယံတုံမန်တော့ဖြစ်နေတာသူများပြောလို့သာလိုက်ပြောနေတာသူများဆိုလို့သာလိုက်ဆိုနေရတာကိုယ်တိုင်ကိုယ်ကြမသိလို့ရှင်းတယ်နော်ဒါဆိုရင်ခန္ဓာတစ်ခုလုံးမှာဘာလဲပါရှိဘာတတိနဲ့ဘာတတိဖောက်ပြန်သောသဘောတတိနဲ့သိတတ်တဲ့သဘောတတိနှစ်ခုလည်းရှိတယ်လို့ဆိုရင်ပုဂ္ဂိုလ်လည်းကြောက်တတ္တဝါလည်းကြောက်အထေတရတနာပျောက်သွားပြီဒါဆိုလက်လက်မဲ့ရှင်းလင်းပြီးကိုယ်နဲ့ခန္ဓာကိုယ်တစ်ခုလုံးမရှိတော့ဘူးဆိုရင်ငါဒုနာတယ်လို့ဆိုရင်မှန်ပြောလားအမှားပြောလားခါကအောင်းတယ်လို့သွားဆွဲရအမှန်လို့တာလားအမှားလို့တာလားပညာကိုငါဆွဲသွားပြီပရမတ်မထင်တော့ဘူးလीဟုတ်တယ်လားဒါကြောင့်ပညာကိုနှုတ်နံယုတ်နဲ့ဗျာပညာကိုနှုတ်ယောက်ျားမျိုးပုဂ္ဂိုလ်သတ္တဝါလက်ရှိပုံစံကိုနှုတ်လိုက်လို့ရှိရင်ဘာနဲ့ပါကြာမယ်သူပဲငါပဲထင်လွဲပြောက်မှာသူလည်းမို့ငါလည်းမို့သူပုဂ္ဂိုလ်သတ္တဝါလည်းမို့အထင်ကြီးပြောက်သွားမယ်တဲ့ထင်လွဲပြောက်မှဆိုက်ရောက်နေကူတာဟုတ်တယ်လားအထင်ဒီအမားတွေပြောက်သွားပြီဆိုရင်နေကူတာခန္ဓာပဲလှမ်းတက်လိမ့်မယ်နားလည်ပြီနော်အရာရာတိုင်းမှာကြည့်တဏီအဖြစ်မိမိတဏ္ဏမှာတခုသောအရာဝတ္ထုကိုကြည့်တဏီအဖြစ်ဘုရင်လက်ထက်မှာရှိတဲ့ပကံတစ်လုံးကိုကြည့်ပေါ့ဒီပကံတစ်လုံးမှာဓာတ်ကြီးလေးပါရှိဟုတ်တယ်လားပါလေးပါရှိတယ်ဓာတ်ကြီးလေးပါတို့ဖြင့်ဖွဲ့စည်းထားတဲ့ပစ္စည်းတစ်ခုပကံဆိုတာလဲပညာခေါ်ဝေထားတာဟုတ်တယ်လားပကံအနိယအပြင်းနဲ့ဘယ်လိုခေါ်ဝေထားတာပညာအပြင်းနာမလေးထည့်ထားတာအပံပကံမဟုတ်ဘူးရှိတာကပထဝီဓာတ်ဆိုတဲ့မာမှုသဘောလေးပြောမှုသဘောလေးဟုတ်တယ်လားအာဘောဓာတ်ရင်ဝါယောဓာတ်ရဲ့ဒီဇောဓာတ်တို့ဓာတ်လေးပါစုစည်းပြီးတော့မှပေါင်းစုထားသောအရာဝတ္ထုလေးဟုတ်တယ်လားအဲ့ဒီဓာတ်ကြီးလေးပါမှာတကုတ်ခုကများဖောက်သွားပြီတနည်းအားဖြင့်ဝါယောဓာတ်ဖောက်သွားပြီဒီဟာကိုအဖို့ဖို့ပြအတင်းအတာရိုက်ချိုးလိုက်ပါလားဒိုင်းဆိုရင်ခွဲ့အနေအားဖြင့်တည်ပါဦးမလားဘာဓာတ်လွန်ခဲ့တော့ရင်ဝါယောဓာတ်လွန်ခဲ့တဲ့ခမသာ၎င်းဓမ္မမို့မိဖို့ထဲမှာဖုတ်လိုက်တဲ့တိဇောဓာတ်လွန်ခဲ့တဲ့ခမသာ၎င်းဟုတ်တယ်လားဩဘထဝီဓာတ်လွန်ခဲ့တဲ့အခါတော့ဓာတ်တစ်ခုကိုလွန်ခဲ့ပြီဆိုရင်အဆိုင်တရတဏမရှိတော့ဘူးအမှန်ကအကုလို့ဖြစ်ပေါ်နေတာတဲ့တရတဏဖြစ်ပေါ်နေခြင်းကြီးစီမံထားတဲ့ဗာဓာတ်တွေတဲ့ပထဝီဓာတ်တိဇောဓာတ်အာဘောဓာတ်ဝါယောဓာတ်တို့ဖြင့်ဖွဲ့စည်းထားသောအယဝတ္ထုလေးတစ်ခုပါနားလည်ပြီနော်အဲ့ဒီဖွဲ့စည်းတဲ့အယဝတ္ထုလေးတွေဟာတစ်ခုနဲ့တစ်ခုထိရင်အတန်ထွက်တယ်ထိရင်ဘာဖြစ်တယ်ထိရင်အတန်ထွက်တယ်နော်တန်ထွက်တယ်အဲ့ဒီအတန်ဓာတ်ကိုဘာလို့ပြောလဲယုတ်အတန်ဓာတ်ကိုဘာလို့ပြောလဲယုတ်တတ္တိကြာစိတ်ဟုတ်လားကြမ်းမှုလေးယုံမလားဩအတန်တကြမ်းနေပါလားတော့တိတာလေးကြတော့ဘာနဲ့ပါရှိဒါဆိုရင်ဒီခွက်မှာယုံနာရှိတာတော့မဟုတ်ဘူးเนาะဒီခွက်ထဲမှာကခွက်ကတော့ခွက်ပါယုံတရားပဲကြာကြီးလေးဘောရုံတရားပါပဲတိုးတော့ယုံမှန်ကိုဘယ်သူသိတယ်ဟာတရားဝတ္ထုယုတ်ကိုမေးပြီးဖြစ်တယ်မနောဝိညာဉ်စိတ်ကသိတယ်ဘုန်းကြီးတို့တဏ္ဍာမတကောလုံးမှာဖွဲ့စည်းထားတာကဘာလေးပါဖွဲ့စည်းထားတကောလုံးမှာကံကြည့်ရင်ဘာတွေ့မလဲမတတာလေးတွေ့မလဲနည်းနည်းလေးစကြည့်ပူပူနွေးနွေးလေးတွေ့မလဲကျေစောတကောတွေ့မလဲစိကစိကတွေ့ရင်အ အဘောတရားတွေ့မယ်ဟုတ်တယ်လားအဲ့ဒီမှာလေးလေးခဏနဲ့အဲ့ဒီလက်နှစ်ခုကြားထဲမှာအေးအေးလေးနူးနူးလေးပေါ်သွားတာလေးသဘောလေးကအေးလေးသဘောတရားတိုက်သွားတာလေးကဝါယောတရားလေးကဲခန္ဓာတကူလုံးမှာဗာလီပါနဲ့ဖွဲ့စည်းထားပါလိဩဒီခန္ဓာကိုယ်တကူလုံးမှာပထဝီတေဇောအာဘောဝါကြီးတက်ကြီးလေးပါတာရှိတယ်ဘုံကြီးလည်းမရှိယောက်ျားလည်းမိန်းမလည်းပုဂ္ဂိုလ်တော်မရှိနားလည်ပြီနော်ရှိနေရလေးကတကူလုံးမှာဗာနဲ့ပါရှိတယ်ယုတ်တရားဗာလီပါနဲ့ဖွဲ့စည်းထားတဲ့ခန္ဓာဒီခွက်ကဲ့သို့ပေါ့နော်ဒီဓာတ်ကြီးလေးမှတို့သည်အမြဲတမ်းဘာဖြစ်နေရတဲ့ကုန်ခန်းနေတတ်တယ်ဘာဖြစ်နေရတဲ့အာဟာရတွေထည့်ပေးမှကြည်တယ်ဟုတ်တယ်လားအာဟာရမထည့်ပဲအာဘောဝါယောတက်ဖြစ်ဖြစ်အာဘောတက်ဖြစ်ဖြစ်ပထဝီတက်ဖြစ်ဖြစ်ထပ်ထပ်ပြီးမထည့်ပဲထားရင်ဘာဖြစ်မလဲကုန်ခန်းသွားမယ်ညာလိုက်ပြီနော်အဲ့တော့ဘုရားပြောတယ်ဦးဇင်းကြီးတပါအရိယတိကအာနေနေတဲ့ဦးဇင်းကြီးတပါးကကြာတော့တဲ့တပည့်တော်ပြင်းညက်ပြောက်သွားပြီဖေဟာတဲ့တပည့်တော်15နှစ်လောက်ကျင့်လာမှတပည့်တော်ခုမှပြင်းညက်ပြောက်တာဖေဟာအခုမှပရမတ်ပေါ်တဲ့15နှစ်ပြည့်မှဒီအုံအိုင်းပေါ်ဆရာတော်ပြောက်ပလားဆရာတော်ပြင်းညက်ပရမတ်ကွဲပလားဖေဟာတို့ခွင့်လာမေးဟုတ်တယ်ဘုရားပြောတယ်ကဲဟောဒီဥခဲတခဲကဲဥခဲမှာဥခဲကိုတခွဲဥခဲတခဲလို့ဥခဲဆိုတာကပြင်းညက်ဟုတ်တယ်လားဥခဲဆိုတာပြင်းညက်အဲ့ဒီပြင်းညက်ကိုဥခဲဆိုတဲ့တန်တန်ခေါ်ဝေသုံးဆွဲဖယ်ပြီးတော့ဗာလေးပါဖွဲ့စည်းထားတာဥခဲမဖြစ်ခင်တုန်းကသူဘာတတ္တိရှိတယ်မြည်စည်းဗာတယ်လေမြည်စည်းမှတောင်မှပဲအစူတက်တည်းနဲ့ပေါင်းစုထားလို့သားရင်အမြည်စည်းအကုန်တုံးလေးဖြစ်နေအမှန်ကပြာလေးလို့ပဲသဲမုံလေးတွေပါပဲဟုတ်တယ်လားအဲ့ဒါသဲမုံတွေမှာအလုံးအလုံးအသေးသေးလေးတွေစုထားတာပါပဲအဲ့ဒါကိုအဘောတက်ကလေးတို့မှဖွဲ့စည်းထားတဲ့အတွက်တာကြောင့်တိဇောတက်ကလေးအပူတက်လေးတွေအိတ်တိုက်မြတ်တက်နဲ့တို့အဆိုင်ခဲတရတနာဖြစ်နေတာအုတ်ခဲဆိုတာရှိရလားဗာလေးပါတို့ဖွဲ့စည်းထားတာပထဝီဓာတ်ကိုနှုတ်ထားလိုက်ဒီတိုင်းပဲဥက္ကဲမဟုတ်တော့ဘူးသဲတွေဖြစ်သွားမယ်အဲ့ဒီဥက္ကဲတွေကပထဝီဓာတ်တည်းတစ်ခုပုံထားလိုက်အာဘောဓာတ်ကိုတစ်ခုပုံလိုက်ဝါယောဓာတ်ကိုတစ်ခုပုံလိုက်တေဇောဓာတ်တစ်ခုပုံလိုက်ဓာတ်လေးပါအကုန်သူ့ဉာဏ်တော့ခွဲခြားထားလိုက်ဥက္ကဲဖြစ်ပါဦးမလားဘာဖြစ်နေမယ်ဘာဖြစ်နေဘာမှမရှိဟုတ်တယ်လားသဲဟာလည်းပဲဖွဲ့စည်းမှုတို့ရှင်းနေမို့လားချွတ်နယ်လေးတွေဆိုတာလဲဓာတ်တီးလေးဖွဲ့စည်းတယ်လို့ပေါ်နေတာမို့လားအနည်းငယ်လေးတီးတီးရှိသီးသီးလေးကဓာတ်လေးပါဖွဲ့စည်းတာဟုတ်လားအကုန်လုံးရှိလို့ရှိရင်ဘာဖြစ်သွားလိမ့်မလဲပရမအနုမြူကနေပြီးတော့အကုန်လုံးတုံညမြင်သွားရမယ်ဘာမြင်သွားရမလဲတုံညတက်ဖြစ်သွားရမယ်ပြင်းညတ်တော့သွားရမယ်အော်မရှိဘာဖွဲ့စည်းထားတာဓာတ်လေးပါတို့ဖွဲ့စည်းတယ်လို့ပထဝီဓာတ်သဘောရဲ့ဒီသောတဲ့အဘောတဲ့ဝါတဲ့ဒီလိုဖွဲ့စည်းထားတာပါအဲ့လိုရှင်းမယ်တော့ဩဆရာတော်တို့ကငငယ်လေးညာသိတယ်နော်တပည့်တော်ကြတာနဲ့ဒါလေးသိဖို့ဖရာစလောက်တော်တပည့်တော်နားမလဲအခုမှရှင်ဖရာရှင်းမှပို့နားလဲတဲ့ရှင်ဖရာဘာလို့ဒီအသိငယ်ကိုယ်နဲ့နှစ်ပေါင်း20ကျော်လောက်ကပဲ20 30နှစ်ပေါင်း30လောက်ကပဲဘုရင်ရဲ့20ကျော်28နှစ်လောက်ကအဲ့ဒီမှာအဲခေါင်းလို့ချက်ဝါလောက်မှာတရားအထုတ်ဆိုအဲ့ဒီချိန်မှာသူလာပြီးတော့မေးလို့ပြီးဘုံပြောပြလိုက်တယ်ဒါကပရိယတ္တိအတိနဲ့ပฏิပတ္တိအတိကိုပေါင်းစည်းပုံမှာသိရတဲ့အတုပရိယတ္တိအခြေခံရှိတဲ့ပုဂ္ဂိုလ်ဒီပฏิပတ္တိအာယုန်လေးနဲ့ညှက်ကမ်းပြီးပေါင်းစည်းလို့ရှိရင်မြန်မြန်အတိပေါ်လွင်တယ်လို့ဟုတ်တယ်လားပရိယတ္တိအတိမရှိဘဲနဲ့ကိုယ့်အကောပေတီပြီးကျုံစာအားထုတ်နေမှာဆိုရင်အချိန်ကြီးကုံဆုံးပြီးအသိဉာဏ်မပေါ်လင်ဘူး။ဒါကြောင့်မို့လို့တရားအားထုတ်တဲ့အခါကာလမှာဘုရားရှင်အဆုံးအမပရိယတ်တိဘောင်ကိုကင်ထားရမယ်။ဟုတ်တယ်လား။ဘယ်သူအဆုံးအမကင်ထားရမလဲ။ဘုရားရှင်ဆုံးမအပ်တော့သုံးသုံးညဝိနည်းကညအပိဓမ္မခွန်လည်းကြအဲ့ဒီမှာအင်းဤကဲစားတဲ့နေရာတွေတနည်းပိဋကဝိနည်းသုံးဝိနည်းပိဓမ္မဆိုတဲ့ ပိဋကတ်စာပေကျမ်းဂန်တို့ကိုနှလုံးသားထဲမှာထည့်ခန္ဓာနဲ့ဉာဏ်နဲ့အကက်ခံပြီးတော့ဖွဲ့စည်းအဲ့ဒီဘုရားရှင်အဆုံးမနဲ့ခန္ဓာကိုယ်ထဲမှာရှိတဲ့တရားနဲ့ပေါင်းစုလိုက်တော့မှဩခန္ဓာ၅ပါးဟာဘာနဲ့ဘာကိုပေါင်းစုထားတာလဲ။နံပါတ်တဲ့ရုပ်ခန္ဓာကတော့ဓာတ်၄ပါးနဲ့ဖွဲ့စည်းထားတာရုပ်ခန္ဓာဘာကိုဖွဲ့စည်းထားတာနံဆိုတဲ့သဘောကတော့ဟတ္တိယဝတ္ထုယုကိုမှီပြီးဖြစ်တဲ့မနောဝိညာဉ်စိတ်အာရိယဝတ္ထုယုအာရိယဝတ္ထုယုမှာသွေးအိုင်လေးရှိတယ်လက်ဖက်လေးတော့ရှိသွေးအိုင်အဲ့ဒီသွေးအိုင်လေးကမောင်မအမြဲတမ်းမှီတဲ့သူကအထက်တရတနာအဖြစ်မှီတာမဟုတ်ဘူးသဘောအဖြစ်မှီတယ်အလွန်ကြည်လင်တောက်ပါသောစိတ်ကလေးအဲ့ဒီစိတ်အစင်းနဲ့မနောဝိညာဉ်ဆိုတဲ့စိတ်ဆုံးအားလေးဟာအတိညာဏ်တ္တအတိတ္တတိဒီစိတ်ပိုင်းဆိုင်ရာကြည်ရင်အဲဒီမနောဝိညာဉ်စိတ်ကြည်တယ်ကြည်ရင်တန့်ချင်းကိရိတာအာယုတ္တတိဝင်ပြည့်မရှိဘူးဆိုရင်မနောဝိညာဉ်စိတ်ကြည်လင်မှုရှိတယ်ကိရိတာလေးတွေနည်းနည်းဝင်ရင်မနောဝိညာဉ်စိတ်ကလည်းနည်းနည်းလေးနှောက်တူသွားချာလောဘပေါ်ရင်တစ်မျိုးအယောင်ပြောင်းတယ်သူကဒေါသပေါ်ရင်အယောင်ပြောင်းတယ်မောဘောအယောင်ပြောင်းတယ်လောဘဒေါသမောတယ်မရှိရင်အယောင်တစ်မျိုးဖြစ်နေတယ်မနှုတ်ဝင်ရင်စိတ်ဟာတာဝတ္ထုယုံမိဖြစ်တဲ့စိတ်เนาะဒီကိစ္စတွေကင်းနေတဲ့အချိန်မှာကြည်လင်ပြီးခန္ဓာဖြစ်ချင်းပြချင်းကိုချင်းချင်းလင်းလင်းကိုမြင်တဲ့အချိန်မှာကြည်ပြီးတော့အယောင်ရွှေရောင်ကဲ့သို့ဖြစ်နေအလွန်ကြည်တင်တော့မှရွှေရောင်ကဲ့သို့ဖြစ်ကြီးနေတယ်ဖန်သားကဲ့သို့ဖောက်ထွင်းနေတယ်အဲ့တော့တခါတည်းကြည်လုံးနှလုံးသွေးကြည်လင်လုံးလို့ခန္ဓာကိုယ်ထဲမှာအယောင်အောင်ထွက်တယ်။တမာတိအကောင်းတဲ့ပုံကိုယ်ဒီခန္ဓာကိုယ်လေးချင်လို့ဖြစ်နေတယ်။နေပြီးဖြစ်နေတယ်။ဒါပြီးနှလုံးသွေးကြည်လို့ဘာကြည်လို့လဲ။ဘယ်အာယုန်တွေကင်းစင်နေလို့ကိလေသာအာယုန်တွေကင်းရှင်းနေတဲ့အတွေ့အထိကြောင့်စိတ်ပါဖြစ်ကြည်တယ်။နှလုံးသွေးကြည်လင်တယ်ဟုတ်တယ်လားနှလုံးသွေးကဦးနှောက်ကိုပို့လိုက်တဲ့ကဦးနှောက်ကလုတ်တာအမှန်တရားဒီအမှန်ဒီဟိုပဲလှုပ်သွားတာပဲညာလိုက်ပြီနော်နှလုံးသွေးကြည်တွေနဲ့ပုဂ္ဂိုလ်တန်တဲ့မှာဝင်လေထွက်လေကိုသတိထားကြည့်မှန်းနေတယ်မြန်လဲမမြန်နှီးလဲမနှီးသူကအလိုလိုအဝင်တွင်ကြွအတွင်ကြလွှတ်ဆွဲနေတဲ့ပုဂ္ဂိုလ်နှစ်ယောက်အပေါ်ကတယောက်အောက်ကနှစ်ယောက်ဆွဲထုတ်နေတယ်ချက်ခနဲ့ချက်ခနဲ့ချက်ခနဲ့တဲ့သုံးကြီးဆွဲနေတဲ့လှဆွဲတဲ့ပုံကိုကြည့်တပြည့်ပြည့်ပုံမှန်လေးကိုဆွဲသွားတာတမ်းမဲ့တက်တုံးလေးတဲ့ဇာတိအပြင်ချက်လေးတဲ့ဇက်တချက်လေးတချက်ကြီးရသွားတယ်အဲ့ဒါလိုပဲဒီခန္ဓာကိုယ်ကြီးကိုသူကမြင်မြန်လေးဆွဲရင်လှဆွဲတဲ့ပုံကချစ်စစ်ဆွဲလို့မရတော့ဘူးအဲ့ဒါလှတဲ့သုံးကြီးတဲ့သုံးကြီးကမပြတ်ခင်မှာဘင်းနေရင်ရင်မောပြီးတော့ပက်လက်လန်နေတတ်တယ်မနည်းမမြန်လေးပုံမှန်လေးချက်ခနဲ့ချက်ခနဲ့သူအရှင်လေးယူပြီးတော့ဆွဲဆွဲနေတဲ့ပုံကိုယ်တွေဘုရင်တို့တောတဲ့ရောက်တော့အဲ့လိုလှုပ်တာသတိထားကြည့်တယ်ဘုရားရှင်ဟောတဲ့သကလုံးနဲ့သူတို့တကယ်တကယ်ဆွဲနေပုံကိုယ်တက်ကြည့်ဩလှွာဆွဲတဲ့ပုံကိုယ်အစဆုံးထိသူတို့နားလည်းမနားရပါပဲနဲ့အလိုးလိုအချိန်မှန်မှန်ကလေးဆွဲဆွဲပြီးသွားခြင်းတက်တော့ပြင်ချက်တစ်ချက်ပြီးတစ်ချက်ချင်းတစ်ချက်ချင်းရသွားတယ်တခြားချင်းတခြားရသွားတယ်လို့ထုံနေသူကဩတရားအားထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာရှူဆိုင်တဲ့ခါမှမြန်လဲမမြန်နေလဲမနေရနည်းနည်းလေးမြန်သွားရင်ရင်မောသွားတတ်ပြီးတော့နှလုံးသွေးနှလုံးကိုမြန်သွားတတ်တယ်ဟုတ်လားနှလုံးကိုမြန်သွားလို့ရှိရင်ကြည်လင်မှုဖြစ်ပါအောင်မလားခန္ဓာဤထင်ရှားမှုကိုမြင်နိုင်ပါအောင်မလားချင်းချင်းမနှေးသွားပြန်လို့လေအိမ်ငိုင်းရင်ပြီးမျောပြီးခေါင်းကြီးဟာကြက်ကောင်ကြီးကိုခေါင်းကိုရိုက်ထားသလိုခေါင်းဆာချင်းခေါင်းဆိုင်ပြီးတဲ့အုပ်ကိုချောင်းကြီးနေပြန်ရောဘာကိုချောင်းကြီးတယ်အိမ်ငိုင်းတဲ့ပုဂ္ဂိုလ်ကဘယ်ကိုချောင်းကြီးတာအဝိဇ္ဇကိုလားအင်းလက်ပန်းတော့ငရဲကိုလားပြာဟုတော့ငရဲကိုလားတော့မသိချောင်းကြီးရတော့အမှန်ပဲသူများနဲ့မတူဘူးလေဘာလို့ဖခင်ယမနာကြီးတယောက်ဒေဂန်နီးမှာတတိမယတစ်ချက်ရာတတိရနေတဲ့အရှင်မမေးတယ်ဘုရားကယမနကြီးတဲ့မင်း အမျိုးတွေကတော့အမျိုးတွေကတော့မင်းကိုဝိုင်းပြီးဆူတောင်းပေးနေကြပါတယ်ပြမပြရောက်ပါစေပြမရောက်ပါစေကဲမင်းအောက်မြင်လားအထက်မြင်လားဟိပုံနာကြီးရဲ့လို့မေးတော့အောက်မြင်ပါတယ်ခင်ဗျာဘယ်ကိုမြင်လဲအခုယောဂီတွေမှလည်းအင်းအိမ်ကိုင်းနေတဲ့ပုဂ္ဂိုလ်တွေကအောက်ကြည့်လားအထက်ကြည့်လားသိကြပေါ့ဘယ်ရောက်မှာလဲအဲ့ဒီနေရာဘယ်နေရာရောက်မလဲအဲ့ဒီနေရာဆိုဘာပြောလဲဟွမောဟမောဟသည်တခါတည်းမောဟလုံးဝမသိတခါနဲ့မသိမောဟကြီးမသိတသိလေးရှိတခါအိပ်ပျော်ပြီနဲ့ဘဝင်စိတ်ကြနဲ့မသိနေတာမအိမ်မဲမဲနေတခါတည်းတရားနာရင်တရားမှတ်ရင်နဲ့အိမ်မဲကိုမဲနေသေးတာဟုတ်လားတခါနဲ့ပါဇက်ကတော့အော်လဲသေးတယ်နော်ပြီးလည်းပြီးတော့ငါဘယ်ရောက်နေလဲမသိဘူးဒီမှာအိမ်မှာတမဆိုတော့မှနိုးလာတော့တခါနဲ့ဘယ်ရောက်နေမသိဘူးဟောဟောချောင်းကြည့်သေးတယ်ဟိုဘက်တည်းပဲပြီးတော့မှလက်အပြာရှိတယ်သူအိပ်ပေါ်အိမ်မောကြနေတာဟုတ်ဟုတ်တယ်လားဘယ်ကိုရောက်နေလဲအဲ့ဒီစိတ်နဲ့တင်ပဲရောက်မလဲမောဟလွန်ခဲ့ရင်တော့တရိစ္ဆာန်ဖြစ်မသေးကြပေါ့နားလည်ပြီနော်မလွန်ခဲ့တဲ့မောဟကတော့လောဘနဲ့ပေါင်းသွားပြီဆိုရင်ပြိတ္တာဖြစ်သွားနိုင်တယ်မောဟဒေါသနဲ့ပေါင်းတဲ့ဒေါမနတဲ့စိတ်တွေဖြစ်သွားမယ်ဆိုရင်ငရဲပဲရှင်းသွားမယ်အသူတကယ်ပေါ်ရောက်သွားမယ်ကောင်းကျိုးမပေးဘူးနော်ဒီအကုသိုလ်ကံတရိတို့ဒီအပယ်လေးပုံတဏှာကိုပုတ်ကိုပုတ်မယ်ဒီအာဟုတုကံတတိကတယောက်တန်ရင်ဒေဂာရမတွေကိုမဖြစ်အောင်သတိထားဝိရိယတိုင်းဝိရိယတင်းမှာဝိရိယတင်းမှာဇွဲတင်ပြီးမှဘာဖြစ်လို့မခိုင်းနေလဲဇွဲတင်သတိထားခိုင်းနေတယ်လဲအာဟုတုတွေများနေလို့ဒီဆရာသမားရှင်းမောင်မှာတောင်းမှဒီလောက်ထိမျောနေလို့ရှိအိမ်မာနေဘယ်လောက်မျောနေမလဲအတိပေးမဲ့ပုဂ္ဂိုလ်မရှိရင်မပြောနဲ့တော့အစင်ကိုပြေလို့ဟုတ်တယ်လားရှင်းတယ်နော်တနည်းတပည့်မလေးတယောက်ကပြောလို့ဆိုဖို့မို့တပည့်တော့အမေတရားစကားဝင်တယ်တရားထိုင်တာအစင်ပြေလားဗျာတပည့်တော့အမေဘယ်နာထိုင်တယ်လေဖုံဖုံသေးအသိတယ်တပည့်တော့အမေအင်းရောက်ဘုရားခန်းလဲရောက်ရောဗျာငားမလဲတောင်သူဘုရားရှိခိုးတဲ့ကားတော့ဟုတ်ရဲ့ပြီးလည်းပြီးတရားမှတ်တဲ့ခေါင်းကြီးငိုက်ဆိုင်ကြပြီးတော့ဇံဝင်စားလာမသိဖေဟာအဲ့ဒါမဟုတ်ဘူးနင့်အမေကဘယ်ကိုချောင်းကြည့်နေတာတဲ့ဟိုချောင်းကအောက်ကိုကြည့်နေတာဟုတ်တယ်လားအပယ်လန်တော့ရောက်ဖို့အကြောင်းလုပ်နေတာရိတ်တာမှာကောဘုရားအေးရိတ်တာလာလဲဒီလိုပဲဟင်အဲ့တော့တပည့်တော်အမေဒုက္ခရောက်တော့မယ်အဲဒုက္ခရောက်တာမရောက်တာပြောလည်းမရဘူးကွာငါတို့လည်းပြောတာပဲတခါတည်းသူ့အနာမှာမတ်တက်ရပြီးပြောတာပြောမှပဲသားလေးကောင်းထောင်လာကောင်းတဲ့ဝိရိယတည်းမှာဝိရိယနှစ်ခါသုံးခါလောက်လောက်ရှူချူရှူဆိုင်မှုလုပ်ပါရဲ့အလေးငါးစိမ့်လောက်ဆိုးပြီးတော့ဖန်ဆိုအထုံးစံအတိုင်းပြင်မရတော့ဘူးလေကြောက်ဖို့ကောင်းတယ်နော်မောဟကြောက်ဖို့ကောင်းတယ်မဟုတ်ဆရာတော်ကြီးကအဲဌိနမိတ္တဗန္ဒဂါဏံပြောတာကိုအဆုတ်ထောင်ထဲကြတဲ့ပုဂ္ဂိုလ်နဲ့တူတယ်အရှုပ်ထောင်တဲ့ရောက်တဲ့ပုဂ္ဂိုလ်ဟာအပြင်လောကမှာဘာအကြောင်းမှနားမလဲမသိရတယ်လို့ပဲနော်အဆိုးဆိုတာအမောင်ထဲမှာရှားထားလိုက်တချို့နေရနော်အမောင်ခန်းထဲမှာထဲတဲ့တဘုလောကကြောင့်ဘာမှသိရဘူးသူကအဲ့တလို့ပဲတဲ့ကိုယ်တို့တရားနဲ့ပတ်သက်ပြီးတော့အဲ့ဒီအချိန်မှာအိပ်ပျော်တဲ့အချိန်မှာဘာဆိုပါမှမသိဘူးမသိစိတ်နဲ့နေတဲ့အတွက်တာကြောင့်မောဟကံဒီတိရစ္ဆာန်ဘဝကိုအကျိုးပေးတတ်တယ်နားလည်ပြီနော်အဲ့ဒီစိတ်နဲ့အနေများရင်ဒီကံဤမှာဒီစိတ်ပဲလာတော့မှာကိုနားလည်ပြီနော်ဒီကံဤနဲ့အလေးချိန်များရင်ဒီကံဤမှာနဲ့အဲ့ဒီကံဤအလေးချိန်ဖြစ်တော့မကောင်းသောနေရာရောက်တတ်တယ်ကြောင့်လို့စိတ်ကိုတရားမှတ်တော့မှတက်တက်ကြွကြွထိုင်ရတယ်တက်ကြွနေရတယ်မှတ်ကိုတင်ရမယ်တခါတည်းဘယ်လိုမှမှတ်မရထိုင်မှတ်လို့မရမှတ်တတ်တာလည်းရပ်ပြီးတော့မှတ်ရကိုစိတ်ပင်ရမယ်ဓမ္မမဟုတ်တယ်မလဲခွေမထိုင်နဲ့ကျုံ့ကျုံထိုင်ဝေဒနာတိခံပြီးမှဝေဒနာတိခံပြီးမှဓမ္မဘုမဟာပလင်ရှိပြီးတော့ထိုင်ဝေဒနာတိခံပြီးမှချိန်နာမိတ်တာကိုကြော်လောအောင်နော်ကိုကိုကိုပြင်ရတယ်နော်ဥပမာလေးတို့မြတ်စွာဘုရားကတော့သတ္တုံးကြီးတစ်တုံးကို၃ပေလောက်ရှိတဲ့သတ္တုံးကြီးတစ်တုံးကိုတောကခုတ်လာ ဘဘူးဆရာကိုသွားအပ်တယ်ဆရာကျွန်တော်အတွက်လေကျွန်တော်တို့အဖေကြီးဆုံးသွားတာဓာတ်ပုံတစ်ပုံရှိပါတယ်ဟောဒီဓာတ်ပုံလေးယူပြီးတော့ကျွန်တော်အဖေနဲ့တွေ့အောင်တွေ့ပေးပါအဖေရုပ်ကလေးကိုမိဘတို့ကိုယ်ကထားခြင်းတို့မိဘဘုံပူဇော်ထားခြင်းတို့ပါဘဘူးဆရာကြီးအလိုက်တဲ့ခါကျအတုံးကတော့သတုံးကြီးနော်ဒါပေမဲ့ဘဘူးဆရာမလုပ်တယ်မလုပ်အပ်တဲ့အရာဝတ္ထုမှန်နဲ့အကုန်လုံးဆောက်တို့ဖြင့်ဖယ်ထုတ်လိုက်တယ်ဖြစ်စီလိုက်တယ်လုပ်အပ်တဲ့အရာဝတ္ထုကိုချန်ထားလိုက်တယ်ကဲတလားလောက်လည်းနေတော့မင်းတလားလောက်လာယူกว่าပြောလိုက်တယ်တလားပြည့်တဲ့ခါကျတော့ဟာဓာတ်ပုံတဲနဲ့ရုပ်ထုနဲ့တဆက်တဲတထက်တဲဖြစ်တတုံးကြီးကဘာဖြစ်သွားလဲအဖေဖြစ်သွားချာတယ်အဖေရုပ်ဖြစ်သွားချာတယ်နော်ပထမတော့တတုံးကြီးကအလောင်းတကာကြီးပါတတုံးကြီးပါပဲဒါပေမဲ့မဘုဆရာတို့ဒီဘာလုပ်တယ်မလူအပ်သောအရာဝတ္ထုဒီအကုန်လုံးဖြစ်ထုတ်လိုက်တယ်ဖြစ်စီလိုက်တယ်ဖဲထုတ်လိုက်တယ်ဆောက်ရမြောင်းများသောတာပေးလိုက်တဲ့တွေ့တာကြောင့်ကိုလိုအပ်တဲ့နေရာကလေးလောက်ပါချန်ထမ်းပြီးတော့တကယ့်လူတယောက်ကြီးပုံတရံနဲ့တူအောင်ထိပြုပြင်နိုင်တာဒီဘဘုဆရာပဲအဲဒါလိုပဲတဲ့ဘုန်းကြီးတို့တရားဓမ္မတွေကဘဘုဆရာပဲကိုယ့်ရဲ့ဘဝအကောင်းထဲပေါ်ဖို့အတွက်ကိုယ့်ရဲ့ဘဝအကောင်းဆုံးဖြစ်ဖို့တဲ့ဘသူသားလေးပဓာနာမိမိလားဗဒနောနောကိုယ့်ရဲ့အရှင်သခင်သည်ကိုယ်ပဲမိမိဘဝကိုဘယ်သူမှလည်းမပိုင်ဘူးဟုတ်တယ်လားကောင်းအောင်လဲကိုယ်ပဲမကောင်းအောင်လဲကိုယ်ပဲအထွတ်ထိပ်ရအောင်လဲကိုယ်ပဲအောက်ကြအောက်တန်းကြအောင်လဲကိုယ်ပဲဒါဆိုမိမိရဲ့စိတ်ရှင်ထဲမှာမလွတ်အပ်သောကိလေသာတရားမှန်တဲ့မြတ်ကြီးပါလို့ရမယ်အကုန်ဖြစ်စီရမယ်ဖြစ်စီဖို့အတွက်စိတ်ရှိရှိခိုင်းထိုင်ခိုင်းရခိုင်းစင်ချံခိုင်းဟုတ်တယ်လားစိတ်ချည်ခြင်းနဲ့ခန္ဓာကိုယ်ပြင်းပန်များရင်ဇွဲတန်တန်နဲ့သိခံပြီးတော့ကြိုးစားပါများရင်ကိုယ်လိုခြင်းနဲ့ယုံနဲ့ယုံနဲ့ဓမ္မသင်္ခါရတရားတို့ဤဖြစ်ခြင်းဖြစ်ခြင်းလက္ခဏာကိုသဘောပေါက်နိုင်လာမယ်နားလည်ပြီနော်နားလည်လာခြင်းသည်ကိုယ်ကမလိုအပ်သောအရာဝတ္ထုကိုဖြစ်စည်းလာလို့အတ္တာတိတက္ကာယတိတိကိုပယ်စွန့်လာလို့ငါလည်းမဟုတ်သူလည်းပုဂ္ဂိုလ်လည်းမဟုတ်တတ္တဝါမဟုတ်အဲယုံနဲ့နပါတာရှိတယ်ဖြစ်တာယုံနဲ့ပြစ်တာလည်းယုံနဲ့ပဲဘယ်တော့ဝေဒနာတွေဘယ်တော့လာလဲဝေဒနာကိုတည်ငြိမ်သောအင်္ဂလီကလေးဖြင့်မလုံမချေတည်ငြိမ်သွားခြင်းမှတ်သွားရဝေဒနာမပြောနဲ့ခန္ဓာကိုယ်ကြီးပေါက်ထွက်သွားပြီစီအယိုးတွေကြီးမသွားပဲအကျော်တွေပြတ်ထွက်သွားပြီစီလုံးဝမလုံလုံးဝမချေမလုံမချတည်ငြိမ်သွားပြက်ငါအနိုင်ရမယ်မှတ်မယ်အဲဒါလို့တော့ကိုယ့်ကိုကိလေသာတွေကိုဖြည့်ဆည်းရတယ်နော်လှုပ်ရှင်တဲ့စိတ်ကမလှုပ်ရှင်တဲ့စိတ်ဖြင့်ချွေရှင်တဲ့စိတ်ကမချွေတဲ့စိတ်ဖြင့်ပြောင်းပင်ရမယ်သဒ္ဒါနဲ့ဝိရိယနဲ့ဉာဏ်တတ်တို့ဖြင့်ဟိုယောဂီတို့ကအဲဒါလို့ကိုမလှုပ်ရှင်ဘူးနည်းနည်းတော့ဆိုရင်ဘာဖြစ်တယ်ခန္ဓာကိုညာပြီနည်းတော့တရားနာတော့တရားထိုင်တဲ့ခန္ဓာကိုညာပြီဟိုလှုပ်လိုက်ဟိုချွေလိုက်ဒီပြောင်းလိုက်ဘယ်တရားရမှာတော့ဘဘူးဆရာတို့မိသည်မှာကိုယ်ဘဝကိုယုံလုံးဖို့အဲ့ဒီရုပ်ထုကိုယုံလုံးပုံထူသွန်းတယ်လို့မိမိတို့ရဲ့တန်တန်မှာတရားအတိတ်ဉာဏ်နဲ့ပေါ်လွင်ဖို့ကိုယ်သာလေးပဓာဏနော်မလိုအပ်တာတွေမလိုအပ်တဲ့စိတ်ဆူစိတ်မဲ့တွေကိုဖြစ်စီရအကတ်မပေးရဘူးဉာဏ်နဲ့အကတ်မပေးရဘူးဉာဏ်နဲ့ခွာထုတ်ရမယ်အကုန်လုံးဖဲထုတ်လိုက်တဲ့ရှိတော်မိမိဘဝအတွင်အကောင်းဆုံးလေးတွေယုံလုံးပေါ်လာတယ်လို့ယုံနဲ့ဓမ္မသင်္ခါရတရားမှမရှိဩယုံတဲ့အနေနဲ့နန္နေနဲ့တအင်းအနိစ္စဒုက္ခအနတ္တမှာတော့မရှိပါလားမရှိပါလားမရှိပါလားမြင်ပြီအဲ့ဒီပုဂ္ဂိုလ်ကအမှန်ကမှန်နဲ့မြင်လာတာပဲအမှားတွေကြောင့်တော့မကောင်းတဲ့မှန်တဲ့မျက်ကြည့်ဘာတစ်ခုမှလက်မခံတော့ဘူးခန္ဓာကိုခင်တွေတဲ့စိတ်ခင်တဲ့တဏှာကိုလက်မခံတော့ဘူးငါဆွဲမဆွဲတော့ပုဂ္ဂိုလ်ဆိုတတ္တဝါဆိုမဆွဲတော့ဘူးဆွဲလန်းစရာမှန်တဲ့မျက်အကုန်ဖြစ်စီလိုက်ပြီညာလိုက်တယ်နော်အဲ့ဒါလိုမိမိတဏှာမှာမကောင်းတာတွေဖြစ်ထုတ်ပြီးကောင်းတာလေးကျန်တယ်လို့ပဲကမ္မဋ္ဌာန်းအာယုံဆိုတာမိမိတဏ္ဍာသက္ကာယဒိဋ္ဌိဝိသိကိစ္စဆိုတဲ့ဒိဋ္ဌိဝိသိကိစ္စဆိုတဲ့အမှားဇွဲတွေကိုစိတ်မှာမှားရွေးနေခန္ဓာခင်းနေခန္ဓာတွေ့တာနေတဲ့အယူဆတွေကိုဖြစ်စည်းနိုင်ရင်ဘဝသက်သာရမယ်နော်အယူဆတွေကိုမဖြစ်စည်းနိုင်ရင် ဘဝသက်သာရမရဘူးရှင်ကိုရှင်းရလားဘဝတို့သက်သာရဖို့အတွက်အမြဲတမ်းဘာလို့ပြင်နေရမလဲစိတ်ကိုပြင်ပေးရမယ်ဘာလို့ပြင်ပေးနေတာရုပ်အပေါ်မှာစိတ်ကဖြစ်စည်းနေတယ်နော်ရုပ်ပိုင်းဆိုင်ရာဖောင်းပြန်ဝင်ပေါ်တိုင်းမှာငါမဟုတ်ဘူးတဲ့သူလည်းပုဂ္ဂိုလ်နဲ့တတ္တဝါလည်းမဟုတ်မဟုတ်ဘူးဆိုတာလို့ဖြစ်ထုတ်လိုက်ရမယ်ငါကိုလှုပ်ဖို့ကြံလာလည်းမလှုပ်ရအောင်ဖြစ်စည်းရမယ်ဒီစိတ်ကိုမကောင်းတဲ့စိတ်ဆိုးစိတ်မိုက်ဘဝတန်ត្រာမှာဒုက္ခပေးစရာစိတ်ဟိုအောင်နာအောင်တည်အောင်ပေးနေတာလှုပ်ရှင်နေတဲ့ချွေနေတဲ့ကြောင်းနေတဲ့စိတ်ငါဆွဲဆွဲတဲ့ငါနာတဲ့ငါကြည့်တဲ့ငါကြိုက်တဲ့ငါမခံနိုင်ဘူးဆိုတာအတ္တဒိဋ္ဌိစိတ်အဲ့ဒီဒိဋ္ဌိကိုမလှုပ်ရမယ်ဖြစ်စည်းနိုင်ရင်ဘဝသက်သာရရမယ်နော်မဖြစ်စည်းနိုင်ရင်သက်သာရမရဘူးသက်သာရမရဘူးရင်မောเสียဖြစ်တတ်တယ်အဲ့တော့ဘုရားရှင်ကငါဘုရားရှင်ဒီအိုခြင်းဒုက္ခနဲ့သိခြင်းဒုက္ခတွေကိုဘာလို့ဖြစ်ရမလဲလို့ငါဘုရားအလောင်းတော်ပြန်ဩဩနေရတာသိနေရခြင်းဒီအကြောင်းရှိလို့ကိုဇာတိဒီဟူသောပရိသန္တိနေခြင်းအကြောင်းကြောင့်အိုခြင်းသိခြင်းဖြစ်ရတာပါပေါ့လားတကယ်လို့ပရိသန္တိသာမရှိရင်အိုစရာသိစရာမရှိပဲကိုယန်းတို့ငါဘုရားအလောင်းတော်ဒီကိုယ့်ကိုယ်ကိုညင်ညံသေးတော့ပဲဆင်ញင်လာတယ်အဲ့ဒီပရိသန္တိဝိညာဉ်ဇာတိဖြစ်ရခြင်းဇာတိကဘာအကြောင်းရပါလိမ့်မလဲဇာတိအကြောင်းကိုပြန်ရှာလိုက်ပြန်တော့ကာမဘဝဩကံဒီဇာတိဖြစ်စေတတ်တယ်ကာယကံဝစီကံမနောကံဒီမှာကာယသင်္ခါရဝစီသင်္ခါရစိတ်တသင်္ခါရတို့ဖြင့်ပြုလုပ်ထားသောလောဘကောင်းဆောင်ပြီးကာယကံဝစီကံမနောကံဒေါသကောင်းဆောင်သောကာယကံဝစီကံမနောကံမောဟကောင်းဆောင်တဲ့ကာယကံဝစီကံမနောကံဩအဲ့ဒီကာယကံဝစီကံမနောကံမှာကံသုံးပါးကိုလောဘဒေါသမောဟတိကောင်းဆောင်ပြီးလုလာခဲ့တဲ့တွေ့တာကြောင့်ဒီလိုဖြစ်တာကိုကမ္မဘဝကြောင့်ဇာတိဖြစ်ရတာပါပေါ့လားအဲ့ဒီကမ္မဘဝကတော့ဘာကြောင့်ဖြစ်ပါလိမ့်မလဲကမ္မဘဝကအကြောင်းရှာရင်ဘယ်သူပြန်တွေ့တယ်ဥပါဒံတွေ့မယ်နော်ဘာတွေ့ရလဲဥပါဒံအကြောင်းကြောင့်ကမ္မဘဝဖြစ်တာဩဆွဲလန်းတဲ့ခန္ဓာကိုငါဆွဲသူဆွဲပုဂ္ဂိုလ်ဆွဲတတ္တဝါဆွဲဥပါဒံဆွဲဒိဋ္ဌိဒိဋ္ဌိပရဒိဋ္ဌိအိုကျိုးကကံတို့ဖြင့်ဆွဲလန်းလာတဲ့တွေ့တာကြောင့်ကမ္မဘဝကံမြောက်သွားတာကိုဘာဖြစ်လို့ဆွဲလန်းခြင်းဥပဒံဖြစ်ရပါလဲ။ဩတဏ္ဏကြောင့်တဏ္ဏကြောင့်ဘာဖြစ်ရဥပဒံဖြစ်တာတဏ္ဏဆိုတာခင်းတယ်မိမိခန္ဓာကိုလည်းခင်းတယ်သူတစ်ပါးကိုလည်းခင်းတယ်မိမိကိုလည်းတွေ့တာတယ်သူတစ်ပါးကိုလည်းတွေ့တာတယ်မိမိပင်မမှာလည်းကြောက်တယ်သူတစ်ပါးပင်မမှာလည်းကြောက်တယ်ကိုလည်းပင်မနာမလို့ကြည့်သူတစ်ပါးပင်မမှာကိုလည်းမခံရဘူးဟုတ်တယ်လားဩကာမတဏ္ဏဘဝနဲ့ဝိပါဒတဏ္ဏဖြစ်ခန္ဓာကိုယ်ရင်းဘယ်နေရာမှာတဏှာတွေအများစုကတ်တဲ့မျက်စိမှာကတ်တဲ့စခုဟုတ်တယ်လားတဏှာပိုင်အစင်းမျိုးစုံဒီမှာတက်မဲ့နေတဲ့နေတဲ့ရူပတဏှာအတန်မျိုးစုံမှာတက်မဲ့နေတဲ့နေတဲ့တတတဏှာကန္တာတဏှာအနတ်ပေါ်မှာအယတာမှာအတွေ့ပေါ်မှာကြံစီတွေးတော်မှုပေါ်မှာဩရူပတဏှာတတတဏှာကန္တာတဏှာရတတဖောတပတဓမ္မတဏှာဩအာယုံ6ပါးပေါ်မှာတဏှာကတ်တာကိုจิตนาติဟူသောအကြောင်းတတ္တိကြောင့်ဥပဒံဖြစ်သွားချတာကိုအဲ့ဒီတဏှာကဘာကြောင့်ဖြစ်ရပါလိမ့်မလဲပြန်ပြီးတော့ဘုရားအလောင်းတော်ပြန်ဆင်ញင်ညာတဲ့တဏှာရဲ့အကြောင်းကဝေဒနာဩခံစားခြင်းကြောင့်ဒုက္ခဒုက္ခဥပေက္ခခံစားရခြင်းတွေ့တာကြောင့်တဏှာဖြစ်တာကိုဩတဏှာအကြောင်းကဝေဒနာတဏှာရဲ့အကြောင်းကအဲ့ဒီဝေဒနာဘာကြောင့်ဖြစ်ရလဲပြန်ကြည့်မြန်တဲ့ဝိညာဉ်အကြောင်းကဖတ်တာဝိညာဉ်အကြောင်းကခံစားခြင်းကြောင့်တွေ့ထီခြင်းကြောင့်ခံစားခြင်းဖြစ်တယ်မျက်စိအတွေ့နားအတွေ့နှာခေါင်းတွေ့ရှားတွေ့ကိုယ်အတွေ့ကြောင့်မျက်စိအတွေ့နဲ့ပတ်သက်ပြီးတော့ခံစားတဲ့ဝိညာဉ်တွေပေါ်ပြီးနားအတွေ့နဲ့ပတ်သက်ပြီးခံစားတဲ့ဝိညာဉ်တွေပေါ်ပြီးနှာခေါင်းအတွေ့ရှားတွေ့ကိုယ်တွေ့စိတ်တွေနဲ့ပတ်သက်ခံစားတဲ့ဝိညာဉ်ပေါ်ပြီးဩ6ပါးသောအတွေ့တို့ကြောင့်ဖတ်တာကြောင်ကြောင်ဝေဒနာဖြစ်တာကိုအဲ့ဒီဝေဒနာရဲ့အကြောင်းကိုပြန်ကြည့်ရင်ဘာတွေ့ပြန်လဲဘာသာအကြောင်းကိုပြန်ကြည့်ရင်သာလာယနာမျက်စိနာနာလျာကိုစိတ်အာယုံ6ပါးကြောင်အဲ့ဒီအာယုံ6ပါးဘာလို့ဖြစ်ရသလဲနာယုတ်ကြောင်ဩနာယုတ်ကြောင်သာလာယနာဖြစ်တယ် ယုတ်တဏ္ဍတ်ကြောင့်မျက်စိနဲ့လည်းကိုယ်စိတ်ဖြစ်တယ်။အဲ့ဒီနာယုတ်အကြောင်းကြောင့်နာယုတ်ဒီဘာကြောင့်ဖြစ်လဲ။ပရိသန္ဓေဝိညာဉ်။ဩပရိသန္ဓေဝိညာဉ်ဇာတိကြောင့်ပရိသန္ဓေစိတ်ကြောင့်ဉာဏ်ယုတ်ဖြစ်တာပဲ။ပရိသန္ဓေသာမရှိရင်နာယုတ်မရှိဘူး။ဟုတ်တယ်လား။ပရိသန္ဓေစိတ်ပရိသန္ဓေကာမတတိတမရှိရင်ယုတ်ဉာဏ်ဒီဘယ်တော့မှမဖြစ်နိုင်ဘူးဟုတ်တယ်လားအဲ့ဒီပရိသန္ဓေအာယုံမိမိတဏအမိဝန်ကုန်းထဲမှာကိုလလောမပရိသန္ဓေတည်ခြင်းဒီအကြောင်းကြောင့်ယုတ်ဉာဏ်ဒီဖြစ်ရတာပဲအဲ့ဒီပရိသန္ဓေဝิญဉ္ဇကဘာရောက်ဖြစ်ပြန်ကြည့်ပြန်တော့သင်္ခါရကိုပြန်နေပုံညာပြီးအပုံညာပြီးအတိအနိစာပြီးကာယဝစီကံမနောကံဖြစ်အဲ့ဒီပုံညာပိသင်္ခါရအပုံညာအနိစ္စပိသင်္ခါရသင်္ခါရသုံးပါးကြောင့်ပရိသန္ဓေဝิญဉ္ဇဖြစ်ရတာပဲဟုတ်တယ်လားသင်္ခါရပြုပြင်မှုမရှိရင်ပရိသန္ဓေဝิญဉ္ဇမရှိတော့ဘူးအဲ့ဒါပြုပြင်တဲ့သင်္ခါရသည်ဘာကြောင့်ဖြစ်ရတယ်မင်းအဝိဇ္ဇာကြောင့်မတိမှုတရားပါတရားတဲ့ဩအမှန်တရားကအမှန်တဲ့မတိတဲ့အဝိဇ္ဇာဒံယတာချက်တို့ကြောင့်သင်္ခါရတွေပြုထားကိုဩမသိမှုအဲ့ဒီမသိမှုအဝိဇ္ဇာကတော့ဘာဖြစ်လို့အဝိဇ္ဇာဖြစ်ရသလဲအာသဝကြောင့်လို့ကောက်တယ်နော်အဝိဇ္ဇာဘာကြောင့်ဖြစ်တယ်အာသဝတရားတွေကာမသဝဘဝဒိဋ္ဌသဝတွေအာသဝတရားဟုတ်လားကာမသဝဘဝသဝတွေဆိုတော့အာသဝတရားတွေညာဘဝသဝတွေဘုံဘဝပေါ်မှာလိုချင်တတ်မဲ့ယူစည်းတဲ့သဘောဟုတ်တယ်လားကာမဂုဏ်အာယုန်ဤပေါ်မှာအမြဲတမ်းလိုလားတောင်းတနေတဲ့သဘောအဲ့ဒီသဘောအာယုန်ဤလိုလားတောင်းတဲ့စိတ်ဒီအာသဝအာသဝကြောင့်အာသဝနဲ့သမုပ္ပါဒအဝိဇ္ဇာသာဘောတ္တိအာသဝကြောင့်အဝိဇ္ဇာဖြစ်တာ။ဩဒီကစတာကိုမတိအပ်သောစိတ်ကြောင့်ခန္ဓာတွေရတာပါလား။ဒီမတိအပ်တဲ့အာယုန်မှတိတတ်တဲ့ဉာဏ်ပေါ်ခြင်းအဝိဇ္ဇာနိရောဓသင်္ခါရနိရောဓဖြစ်ပြီဒီအဝိဇ္ဇာပြောက်ပြီးဝိဇ္ဇာဉာဏ်ကျင်းသွားပြီးယုတ်တိဖြစ်ပြီးပြက်ဉာဏ်တိဖြစ်ပြီးပြက်ဒီခန္ဓာကိုအိုနေတဲ့ခန္ဓာစက္ကန့်နဲ့စက္ကန့်နဲ့အိုပြီးစက္ကန့်ပြည့်စည်နေတယ်စက္ကန့်နဲ့စက္ကန့်နဲ့တေချင်ပြည့်စည်နေတယ်အဲ့ဒီတေစီတဲ့တဲ့တတ္တိကုန်ရင်နောက်တာတေစီရာမရှိတော့ဘူးဟုတ်တယ်လားတေစီတဲ့တဲ့ကံတတ္တိရှိတာကိုအဝိဇ္ဇာသင်္ခါရကံတ္တိသမုဒိယသစ္စာကံတ္တိတည်ကုံတဲ့နေသည်နောက်တာထပ်တန်ပြီးတော့လောင်စာမထည့်ရင်မီးမလောင်တော့ဘူးနော်ကောက်ရိုးဘုံကြီးတဲ့ဘုံမီးလောင်နေတဲ့ထဲပေးလေးလောင်လေးနွားချီမိုးတဲ့တက်သားလေးထက်မီးရပါဖြစ်တဲ့တုံတို့လောင်တော့တာပဲလောင်တော့တာပဲဘာရှိလို့လောင်တာကောက်ရိုးလည်းထမထဲနဲ့ထင်းလည်းထမနဲ့နွားချီဘုံလည်းမထဲနဲ့ဒီတိုင်းသာကြည့်နေလိုက်လောင်စာကုံရင်မိလဲအဲဒါလိုပဲအော်အဝိဇ္ဇာကြောင့်ခန္ဓာဖြစ်တယ်အဝိဇ္ဇာကြောင့်အဝိဇ္ဇာမရှိရင်ခန္ဓာမရှိတော့ဘဲကိုလို့အဝိဇ္ဇာနိရောဓခန္ဓာနိရောဓအဝိဇ္ဇာချုပ်ငြင်းရင်ခန္ဓာချုပ်ငြင်းတာပဲလို့သိသွားတော့ယန္တုငါဖယားအလောင်းတော်သည်အဲဒါလိုမြင်မြင်ပြီးတော့သုံးတရည်သုံးတရည်နဲ့ပြန်အာလောတရားကုံကောင်းလို့အာတော်ခရညာတော်ကြီးကိုဟောအရှိဗျနေမင်းကြီးကလည်းမပေါ့တဘောလာမင်းကြီးကမဝင့်တဝင်းနီလနဆုပြန်နေတော်မူတဲ့အခါကာလမှာဆင်ကျင်ရင်းဆင်ရင်းနဲ့ခန္ဓာအစဉ်ညာချင်းပြီးသုံးတရည်သုံးတရည်နဲ့ဘင်းအာတော်တရားကုံခန်းလို့သဗ္ဗေညုတညာတော်မြတ်ကြီးကိုရလာတယ်ဟိကဲပါညာရပါလိသဗ္ဗေညုတညာဆိုတာဖယားဖြစ်တာပေါ့ဗျာအမမတညာတိအကုစွန့်လိုက်ပြီနော်ဘာကိုစွန့်လို့တဏှိယပဲပရိစ္ဆသမောစဝန်းကြီးကိုဖြစ်စီလိုက်တယ်ဗျာဘာကိုဖြစ်စီလိုက်တယ်တန္တရာစဝန်းကြီးကိုအစာကအဆုံးထိဖြစ်စီလိုက်တယ်အဝိဇ္ဇာလည်းငြိဇရာမရဏလည်းငြိဟုတ်တယ်လားအဝိဇ္ဇာရှိလို့ဇရာမရဏရှိတာကိုအိုတည်နေရတော့အိုလိုက်တည်လိုက်အိုလိုက်တည်နေရတာဟာအဝိဇ္ဇာရှိလို့အဝိဇ္ဇာသင်္ခါရအတူသောသမုဒိယသစ္စာတို့ဒုက္ခရောက်နေတာကိုသမုဒိယသစ္စာကိုအကျင့်မဲ့ဖြစ်စီတဲ့ဝိပဿနာဉာဏ်နဲ့ဖြစ်စီ မဲ့လေးပါဘောလေးတာဖြစ်တဲ့တည်းရှိတော့အကုန်လုံးအဝိဇ္ဇာနိရောဓသင်္ခါရနိရောဓသင်္ခါရနိရောဓဝိညာဏနာယုဒနာဖာသဝေနာနိရောဓဟုတ်တယ်လားဒါအဝိဇ္ဇာနိရောဓတဏှဥပ္ပနကမ္မဘောနိရောဓအဝိဇ္ဇာနိရောဓဇာတိဇရမရဏနိရောဓအကုန်ငြိမ်းတော့တာပဲရှင်းပြီနော်ပါဝင်လို့ငြိမ်းတယ်လဲဉာဏ်ဝင်သွားလို့ဒါကြောင့်မို့လို့ဘုရားရှင်ကဥပမာလေးပြောမယ်ကွာတဲ့လူတယောက်ထင်းခွေသာထင်းခွေပြီးတော့လဲဝင်တယ်တော့လဲဝင်ဝင်နဲ့လမ်းဟောင်းကြီးတစ်ခုရောက်သွားလမ်းဟောင်းကြီးတွေ့တော့အဲ့ဒီလမ်းနဲ့၆လမ်းပြီးသွားရင်းသွားရင်းနဲ့မြို့ပြည့်ကြီးမြို့ဟောင်းကြီးတစ်ခုသွားပြီရောဘာကြီးတွေ့တယ်မြို့ဟောင်းကြီးတစ်ခုသွားပြီလားဟာအော်ဘုနာကြီးဒီနေ့မြင်မဆန်းဆန်းကြည့်ပြီးတော့ပြန်လာခဲ့ကိုမျိုးကိုနေရာရောက်တော့ဘယ်ကိုနားဖောက်တယ်ဘင်းကြီးမြို့ဟောင်းကြီးတို့မြင်ခဲ့တဲ့ဘယ်နေရာမှာဟုတ်လားသွားကြည့်ကြသို့သွားရင်သွားရင်တော့ရောက်တဲ့အခါကျတော့ဩအံ့ဩပဲကောင်းတာဘယင်းကပြောတယ်အမတ်ကြီးတို့ဟောဒီမြို့ဟောင်းကြီးကိုမြို့တဲ့အပြက်စီမံကြရအောင်ချစ်ချင်းလူတွေဒီနေရာပြောင်းအစာအုပ်တွေဘယ်လိုလုပ်လုပ်ရတာချစ်ချင်းအလုံးတရာစီကံသောမြို့ကြီးတစ်မြို့ဖြတ်သွားတယ်ဟောင်းမင်းနေတဲ့မြို့ကိုဘယင်းကစီမံလိုက်တော့မြို့ဟောင်းကမြို့တဲ့ဖြတ်သွားချာတကယ်စီကံတော့မျိုးကြီးတင်ဖြစ်သွားကြတယ်အဲ့ဒါလိုပဲကွာငါဖခင်ကချစ်ချစ်လာချင်းကောင်းတော်နဲ့ငါရဲ့နောင်တော်ကြီးမြတ်သွားတဲ့လမ်းဟောင်းကိုငါဖခင်၆လမ်းလာခဲ့တဲ့နိဗ္ဗာန်ဤသောမြို့ဟုတ်တယ်လားနိဗ္ဗာန်ဤသောဖခင်အဆူဆူတွေကြွတော်မူခဲ့တဲ့မြို့ဟောင်းဟုတ်တယ်လားအဲ့ဒီဖခင်အဆူဆူတဲ့ဖခင်ပြစ်စိတ်ကယဟန္တာတို့ကြွတော်တော်မူတဲ့မြို့ဟောင်းအဲ့ဒီမြို့ကြီးဟာပထမတော့သွားတဲ့ပုဂ္ဂိုလ်နားတဲ့ပုဂ္ဂိုလ်မရှိတော့ခက်ချောက်ချောက်ဖြစ်နေတာပေါ့ဟုတ်လားကဲလာတဲ့သွားလာတဲ့ပုဂ္ဂိုလ်တွေရှိလိုက်ပြီဆိုရင်ဒီမျိုးကြီးပါဖြစ်တဲ့စီကံသွားသလိုဒီဝိပဿနာတရားလေးကိုအကျဉ်းမှများစွာကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်များနေမယ်သောတာပန်သက္ကရာကအနာကယန္တာပုဂ္ဂိုလ်ဖြစ်တယ်ပြောမယ်များမယ်ဆိုရင်နိဗ္ဗာန်ဤတော့မျိုးဟောင်းကြီးပြန်လည်ပြီးပါဖြစ်တယ်စီကံသွားသလိုပဲနားလည်ပြီနော်လေတို့တန်တန်မှဘုရားအစရှိသောပစ္စယပစ္စကအရိယယဟန္တာမထေမြတ်ကြွလွှမ်းတော်ကြွသွားတော်မူတဲ့လမ်းကောင်းဖြစ်တဲ့မေကသစ္စာလမ်းကို၆လမ်းကြကုန်။ဘာသစ္စာလမ်းအေးမေကသစ္စာသီလမေကံသမာဓိမေကံပညာမေကံရှေကံပြီးတော့မေကံ၈ပါးကျင့်တရားနဲ့သုံးသပ်ခရင်ပွားများအာထုပါများသည့်ရှိသောခန္ဓာ၅ပါးဘာသစ္စာမြင်ဘာသစ္စာကိုပဲဘာသစ္စာပွားပြီးတော့ပါသစ္စာဆိုင်မယ်အေးဏိရောဓသစ္စာဆိုင်အောင်ကြိုးစားနေကြပါစေလို့မေတ္တာပို့ရင်းအဲအချင်းစီပြီးတော့ကြအောင်သို့ကဲညချင်းသုမဘုနာယုမေတ္တန်ကုသိုလ်စေနာတို့ပဲဆုတောင်းများပေးဝေးကြမယ်ဤသို့ပြုရ ပြီးတော့နဲ့ကြားပါစေကိုတို့တရားနဲ့ပြောမယ်ကဲညနေမှာစာကြံသေးတာပေါ့